COVID-19 ကူးစက်မှုကာကွယ်ရေးအတွက်ပြည်ပကနေမြန်မာနိုင်ငံအတွင်းဝင်လာသူတွေအနေနဲ့ကျန်းမာရေးဆိုင်ရာမှတ်တမ်းစာရွက်မှာတိတိကျကျဖြည့်ဆွတ်ပေးဖို့ကျန်းမာရေးဌာနတာဝန်ရှိသူတို့ကပန်ကြားလိုက်ပါတယ်။ဒါအပြင်လိုအပ်လို့တည်ထောင်ခွဲထားပြီးစောင့်ကြည့်ခံရမယ်ဆိုရင်လည်းပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းပါတယ်။လက်ရှိအချိန်ထိကတော့ COVID-19 ရောဂါပိုးကူးစက်တန်ဖိုးရနဲ့စောင့်ကြည့်လူနာ၄ဦးဆေးရုံတင်ထားပြီးစောင့်ကြည့်နေသူ2ဦးရှိပါတယ်။ဒီ VOA သတင်းတော့မဆုစုကအပြည့်အစုံဆက်ပြောပြပါမယ်ရှင
်။ COVID-19 ကိုရိုနာရောဂါပိုးတခွဲအတည်ပြုလူနာမတွေ့ရှိသေးတဲ့မြန်မာနိုင်ငံမှာဒီရောဂါစောင့်ချက်ကြည့်ရှုရင်းနဲ့ကာကွယ်ရေးလုပ်ငန်းတွေကိုအရှင်ဖြင့်ဆောင်ရွက်နေတာဖြစ်ပြီးမြန်မာပြည်ဝင်ကိုဝင်ရောက်လာသူတွေအနေနဲ့ကျန်းမာရေးအခြေအနေဖော်ပြတဲ့ Health Declaration ကတ်တွေကိုတိတိကျကျဖြည့်ဖို့လိုတယ်လို့ဗဟိုကူးစက်ရောဂါတိုက်ခိုက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
သူတို့ပြောချင်တာကလေကြောင်းကြီးနဲ့ရေကြောင်းကြီးများမှာပြည်တွင်းဆိုဝင်ရောက်လာတဲ့ဆိုရင်အနေနဲ့ပေါ့နော်ကျန်းမာရေးအခြေအနေဖော်ပြချက်ကတော့ရှိပါတယ်။ Health Declaration ကတ်ကိုအဲ့လိုပြည်စုံပြည်ချက်ဖြည့်ဆွတ်ဖို့အတွက်ရည်ကြီးပါတယ်။အဲ့လိုဖြည့်ဆွတ်မှသာဒီလိုကိစ္စတွေကိုကျွန်တော်ဆောင်လန်းတဲ့အခါမှာဆိုရင်စဉ်းမြန်လွယ်ကူစွာဆောင်ရွက်နိုင်မှာဖြစ်ပါတယ်။ဒီခါလေးကြလို့ရှိရင်ယောဂါဖြစ်ပွားကူးစက်မှုများတဲ့နေရာတွေကနေပြီးတော့ပြည်တွင်းဆိုတိုင်းသူတွေအနေနဲ့လက်ရှိမှာဆိုတော့ယောဂါပြောခြင်းဖြစ်နေတဲ့အတွက်ကြောင့်ယောဂါလက္ခဏာတော့စတဲ့ရင်ရှိမှာရှိမယ်။ဒါပေမဲ့ယောဂါပြောခြင်းကာလတစ်လျှောက်လုံးမှာယောဂါဖြစ်နေတဲ့ကျွန်တော်တို့ကျန်းမာရေးအားကြောင့်ဝင်ကြမှာဒီလိုလိုအပ်ရင်လိုအပ်သလိုကွာလန်းပေါ်တော့သွားလာကန်တဲ့ဆက်ကျောက်ချက်ကြည့်ရှုခြင်းဆောင်ရွက်နေပါလ
ားပြည်တွင်းကိုဝင်ရောက်လာသူတွေရဲ့ခရီးသွားမှတ်တမ်းတွေကိုရယူရတဲ့ကျန်းမာရေးအခြေအနေဖော်ပြတဲ့ Health Declaration ကတ်တွေကိုဖြည့်ဖိုင်းပြီးမှဝင်ရောက်ခွင့်ပြုဖို့ဦးစားပေးလှုံ့ဆော်နေတာဖြစ်ပြီးကိုရိုနာရောဂါပိုးကူးစက်မှုဖြစ်ပွားနေတဲ့နိုင်ငံတွေစီကရောက်လာသူတွေကိုပါအသွားအလာကန့်သတ်ပြီးရောဂါရှိရှိစောင့်ကြည့်ရဲ့ Quarantine လုပ်ငန်းတွေကိုဆောင်ရွက်နေတာကြောင့်ပြည်သူတွေပူးပေါင်းပါဝင်ကြဖို့ကိုလည်းဒေါက်တာခင်ခင်ကြီးကပြောပါတယ်
သွားလာကန့်တက်ပြီးတော့ယောဂါဆောင်ချက်ကြည့်ရှုခြင်းနဲ့ယောဂါလက္ခဏာစတဲ့ဖြစ်သွားတာနဲ့ဆိုအဲ့ဆိုရင်ချက်ချင်းကျွန်တော်တို့ကုသနိုင်မှာဖြစ်တဲ့အတွက်ကြောင့်ယောဂါပြင်းထန်မှုလည်းလျှော့ချနိုင်မယ်အသက်ရှင်ဆုံးမှုလည်းလျှော့ချနိုင်မယ်အဲ့ဒီကာယရန်ရှင်တို့ကမှာသူ့ရဲ့စီသားစုတွေသူ့ရဲ့ပတ်ဝန်းကျင်မိတ်ဆွေပေါင်းသင်းတွေကိုလည်းကုသပြင်ပေါ်ခြင်းကာကွယ်နိုင်မှာဖြစ်တဲ့အတွက်ကြောင့်ဒီသွားလာကန့်တက်ယောဂါဆောင်ချက်ကြည့်ရှုခြင်း quality ဆောင်ရွက်တာကပြည်သူတို့ရဲ့ကာယရန်ရှင်တွေပူးပေါင်းပါဝင်ဖို့ရည်ရှိတဲ့ကြောင်းပြောချင်ပါတယ်
မြန်မာပြည်တွင်းမှာစောင့်ကြည့်လူနာ၄ဦးနဲ့ဆေးရုံတင်စောင့်ကြည့်နေသူ2ဦးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကည7နာရီမှာတင်ပြထုတ်ပြန်ခဲ့ပါတယ်။သူတို့9ဦးရဲ့ဓာတ်ခွဲနမူနာတွေကိုအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHL ကိုပေးပို့ထားတယ်လို့ဒေါက်တာခင်ခင်ကြီးကအခုလိုပြောပါတယ်။
ပြည်ရညာရှိတဲ့ပြတင်းမှာပဲစောင့်ကြည့်လူနာ၄ဦးနဲ့ဆေးရုံတင်ပြီးတော့နော် hospital quarantine လုပ်တဲ့လူနာ2ဦးရှိတဲ့အကြောင်းသတင်းထုတ်ပြန်လာပါတယ်သူတို့တွေတော့စံပယ်ရယူမှာပေါ့နော်ဒါစံပယ်ရယူဖို့တော့ကတော့ဒါတချို့လူတွေလည်းစံပယ်ရိုက်ပြီပါဘူးအဲဆိုတော့မကြောက်ကျွန်တော်အခြေတော့သိရမှာပေါ့နော်ဒီနေ့အတွင်းမှာတော့သိရဖို့များပါတယ်
စောင့်ကြည့်လူနာတွေဖြစ်တဲ့ဝေဘာကြီးအထူးကုဆေးရုံကအသက်29နှစ်အရွယ်တရုတ်နိုင်ငံသားအသက်38နှစ်အရွယ်နယူးဇီလန်နိုင်ငံသားနဲ့အသက်32နှစ်အရွယ်မြန်မာနိုင်ငံသား2ဦးအပါအဝင်စစ်တွေပြည်သူစေယုံကြီးကအသက်29နှစ်အရွယ်မြန်မာနိုင်ငံသားတဦးတို့ရဲ့ကျန်းမာရေးအခြေအနေကအကောင်းမွန်နေပြီးသူတို့မှာကိုရိုနာရောဂါပိုးရှိရှိဆိုတာကိုအတည်ပြုနိုင်မှုအတွက်ကတော့ NHS ကပေးပို့မဲ့အဖြေကိုစောင့်ဆိုင်နေတယ်လို့ဆိုပါတယ်။အဲ့ဒါအပြင်အသက်26နှစ်အရွယ်မြန်မာနိုင်ငံသားတဦးဟာပြည်ရင်းကိုရောက်လာခင်တုန်းကစင်ကာပူနိုင်ငံက COVID-19 ရောဂါဖြစ်ပွားနေသူတဦးနဲ့အနီးကပ်နေထိုင်ခဲ့တာကြောင့်သူကိုအသွားအလာကန့်သတ်လိုက်ပြီးကျောက်ပတောင်မြို့နယ်စီယုံမှာထားရှိပြီးစောင့်ကြည့်ကြည့်ရှုနေတာပါ။အဲ့ဒီအမျိုးသားရဲ့ဓာတ်ခွဲနမူနာကိုလည်း NHS ကိုပေးပို့ထားပြီးယောဂါရှိရှိဆိုတာကိုစောင့်ဆိုင်နေတယ်လို့သိရပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကပြည်သူ့ရဲ့အနေနဲ့လူစုလူဝေးနဲ့ပွဲလမ်းသဘင်တွေကိုရှောင်ကြဉ်ကြဖို့အပါအဝင်ယောဂါကာကွယ်ရေးကျန်းမာရေးအသိပညာပေးနှိုးဆော်ချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။လက်ကိုဆက်ပြနဲ့စနစ်တကျမကြာခဏဆေးဖို့၊ချောင်းဆိုးနာခြင်းရင်ပြဇက်အုပ်ဖို့၊တကူရင်တန်ရှင်းရေးကိုအလေးထားပြီးအာဟာရပြည့်ဝအောင်စားသောက်နေထိုင်ဖို့နဲ့နေမကောင်းဖြစ်သူတွေနဲ့အနီးကပ်နေထိုင်တာရှောင်ကျဉ်ဖို့ကိုနှိုးဆော်ထားပါတယ်။တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း86နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ3ရက်နေ့လည်ကင်းစီရင်အရာလူပေါင်း 9,100 ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ906ယောက်နဲ့သေဆုံးသူ9ဦးရဲ့စီးရင်ကိုပါထည့်သွင်းထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း3100ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။